တရုတ်နိုင်ငံမှာမွေးကင်းဇကလေးငယ်9ယောက်ကိုခိုးယူပြီးလူမောင်ခိုကူးသူတွေထံရောင်းစားခဲ့တဲ့အကြောင်းပြည်မှုထင်ရှားတွေ့ရှိခဲ့တဲ့အတွက်ဆရာဝန်2ဦးကိုတရားရုံးကဆိုင်းငံ့သေးတမ်းအပြစ်ပေးလိုက်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းရှမ်းစီပြည်နယ်ဝိုင်နန်တရားရုံးကပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းအင်္ဂါနေ့မှာကြေညာလိုက်တာဖြစ်ပါတယ်။အခုလိုပြစ်ဒဏ်ချမှတ်တာဟာတရုတ်နိုင်ငံမှာထုံးစံအရာတသက်တကျွန်းနဲ့ညီမျှပါတယ်။ရှမ်းစီနယ်ဖူပင်းခရိုင်ကဆရာဝန်ဇန်ရှူရှားကသူ့အနေနဲ့ကလေးငယ်တွေကိုလူမောင်ခိုကူးသူတွေထံရောင်းစားခဲ့တဲ့အကြောင်းတရားရုံးမှာဝန်ခံပြောဆိုခဲ့ပါတယ်။မွေးလာတဲ့ကလေးတွေမှာစိုးရတဲ့ဝမ်တွင်းရောဂါပါလာတဲ့ဆိုတဲ့အကြောင်းပြချက်နဲ့သူတို့ကလေးတွေကိုစွန့်ပစ်ဖို့အဲ့ဒီအသက်55နှစ်အရွယ်အမျိုးသမီးသားဖွားဆရာဝန်ကမိခင်တွေကိုဖိအားပေးလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ရောင်းစားခံရတဲ့ကလေးငယ်9ယောက်ထဲက6ယောက်ကိုပြန်ကယ်တင်လိုက်နိုင်ပေမဲ့ကျန်တစ်ယောက်ကတော့လူမောင်ခိုကူးသူတွေထံအမေရိကန်ဒေါ်လာ165ဒေါ်လာနဲ့ရောင်းစားပြီးတဲ့နောက်သေဆုံးသွားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာတရင်တောင်ကလေးတစ်ယောက်သာမွေးဖွားခွင့်ရှိတယ်ဆိုတော့တင်းကျပ်တဲ့ဥပဒေကြောင့်တရားမဝင်လူမောင်ခိုကူးသူတွေကအဲ့ဒီအပေါ်အခွင့်ကောင်းယူပြီးကလေးလူချင်းသူတွေထံရောင်းစားကြတဲ့အတွက်တရုတ်နိုင်ငံမှာကလေးတွေရောင်းစားတဲ့ပြဿနာအကြီးအကျယ်ဖြစ်ပေါ်နေတာပါ။